နွေမာလာအမေရိကန်သမ္မတရွေးကောက်ပွဲမှာမပြိုင်တော့ဘူးအတွက်သမ္မတဂျိုးဘိုင်ဒန်ကြေညာလိုက်ပြီးတဲ့နောက်မှာပဲသမ္မတလောင်းဖြစ်ဒုသမ္မတကမလာဟဲရစ်ကိုဒီမိုကရက်လွှတ်တော်ကိုယ်စားလှယ်တွေပြည်내အုပ်ချုပ်ရေးမှုတွေနဲ့အလူရှင်တွေကထောက်ခံမှုတွေတိုးလာနေပါတယ်။သမ္မတဘိုင်ဒန်ကတော့ရွေးကောက်ပွဲမှာနောက်တစ်ကြိမ်မပြိုင်တော့ဘူးမနေ့ကရုတ်တရက်ကြေညာခဲ့ပြီးပြိုင်မဲ့ဖြစ်တဲ့ Republican သမ္မတလောင်း Donald Trump နဲ့ရှင်ပြိုင်မှုအတွက်ဒုသမ္မတဟဲရစ်ကိုထောက်ခံကြောင်းလည်းပြောဆိုခဲ့တာပါ။အမေရိကန်မှာလူဦးရေအများဆုံးပြည်내ဖြစ်တဲ့ California ပြည်내ရဲ့အထက်လွှတ်တော်အမတ်တဦးလည်းဖြစ်ခဲ့တဲ့အသက်59နှစ်အရွယ်ဒုသမ္မတဟဲရစ်ကလည်းဒီမိုကရက်ပါတီသမ္မတလောင်းအဖြစ်အတည်ပြုနိုင်အောင်ကြိုးပမ်းမယ်လို့ချက်ချင်းဆိုသလိုကြေညာခဲ့ပါတယ်။တနိုင်ငံလုံးတိုင်းတာနဲ့စစ်တမ်းတွေမှာဒုသမ္မတရဲ့ဆောင်ရွက်ချက်တွေအပေါ်အကဲဖြတ်ချက်တွေဟာသမ္မတဘိုင်ဒန်ရဲ့လုပ်ရက်တွေကိုထင်ဟပ်နေသလိုမဲပေးခွင့်ရှိသူတွေကိုကောက်ယူထားတဲ့စစ်တမ်းတချို့မှာလည်းသမ္မတဟောင်းထရမ့်နဲ့ရှင်တဲ့အခါမှာသမ္မတဘိုင်ဒန်ထက်ဒုသမ္မတဟဲရစ်ကိုအနှဲငယ်ပိုထောက်ခံတာကိုတွေ့ရပါတယ်။ရွေးကောက်ပွဲကျင်းပဖို့ရက်ပေါင်း100ကျော်သာကျန်တော့တဲ့ဒီချိန်မှာဒီမိုကရက်တစ်ပါတီကိုပေါင်းစည်းပြီးပြိုင်ဘက်သမ္မတဟောင်းထရမ့်ကိုအနိုင်ယူဖို့စွမ်းအားရှိသလောက်လှုပ်ဆောင်သွားမယ်လို့ဒုသမ္မတဟဲရစ်ကကြေညာချက်မှာပြောထားပါသေးတယ်။သမ္မတဘိုင်ဒန်နေရာမှာအစားထိုးမဲ့သူအဖြစ်ဒုသမ္မတဟဲရစ်ကိုဒီမိုကရက်တစ်ပါတီကလက်ခံအတည်ပြုလိုက်မယ်ဆိုရင်နှစ်ပေါင်း250နီးပါးအမေရိကန်သမိုင်းမှာပထမဆုံးတောင်အာရှဒေသကလူမဲအမျိုးသမီးသမ္မတလောင်းအဖြစ်မှတ်တမ်းဝင်သွားမှာဖြစ်ပါရဲ့ရှင်။